Welcome to the Voice of America in Burmese.
ပြန်မောင်းခင်ဝေဒညာတညာဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ် December 17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတူမီတာ19 25 30နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်တမောင်သားမှာအနေခတ်သိမ်းခြင်းကြပါစေဒီနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေဥရောပအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကာကွယ်ဖို့အတွက်ရုရှားကတဆင့်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့သမ္မတဟောင်းကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ထိုင်ဝမ်ပို့ကုန်တွေကိုတရုတ်ကပိတ်ပင်တာဟာနိုင်ငံတကာကုန်သွယ်ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ကိုတမင်ခွဲခြားဆက်ဆံတာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့အချင်းချောက်ခံရတဲ့အခြေအနေမှာဂျပန်ဟာစီးရီးအသုံးစိတ်ကိုတိုးမြှင့်ဖို့လိုအပ်တယ်လို့ဂျပန်အာဏာရ Liberal Democratic Party ရဲ့မူဝါဒရေးရာအကြီးအကဲကပြောလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကို Maxim Phu Thuy နဲ့တင်ပြပေးကြပါပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေအသက်နဲ့ရင်ပြီးပင်လယ်ထဲကိုဆက်လီတွေနဲ့ဖြန့်နေတာနဲ့ပတ်သက်ပြီး
မွန်မေဘဝကျင်းနေလူတွေနဲ့ဆက်မကြည့်ဖို့ဆိုတော့တရားဟိုမှာရားတဲ့နေရာပဲကျွန်တော်ဒီမှာဆင်းလက်တယ်မှာဘာအဲ့မှာသွားရည်တယ်မှာဘယ်လိုဖြစ်ကြတာဟုတ်တာဆိုတော့သွားလိုက်တာရှိကြတယ
်ဘာလူခါလီဒုက္ခတဲ့စခန်းအမှတ်9ကရညာဒုက္ခတဲ့ဦးစောလင်ပြောသွားတာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေမှာတော့ကဘာတလောခီးသွားကဘာမြမမီဒီယာမြင်ကွင်းမြင်ကွင်းရဲ့မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုဥတီမောင်တန်းနဲ့မခင်ဖြူထွေးတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဥရောပအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကကာကွယ်ဖို့အတွက်ရုရှားကတဆင့်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့သမ္မတဟောင်းဒီမီထရီမက်ဗီဒက်ဖ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဖြက်စီးအားအကောင်းဆုံးလက်နက်တွေကိုကျွန်တော်တို့တိုးထုတ်နေပါတယ်လို့မက်ဗီဒက်ဖ်က Telegram လူမှုစာမျက်နှာပေါ်မှာရေးသားခဲ့တာပါ။ဥရောပပြောင်းအမေရိကဂျပန်ဩစတြေးလျနဲ့နယူးဇီလန်နဲ့တခြားနေရာတွေမှာနာဇီတွေကိုတိစ္ဆာခံနေကြတယ်လို့လည်းသူကဆိုပါတယ်။မက်ဗီဒက်ဖ်ကရုရှားလုံခြုံရေးကောင်စီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။အတန်ထက်အလွန်လက်နက်တွေပါဝင်လက်နက်အမျိုးအစားစစ်တွေကိုရုရှားကဖြစ်ပေါ်တိုးတက်အောင်လုပ်နေတယ်လို့သမ္မတပူတင်ကလည်းထပ်ခါထပ်ခါပြောခဲ့မှုပါတယ်။ရန်သူကိုလက်နက်ဖြုတ်နိုင်အောင်ရုရှားကလက်ဝှေးမှုရှိရှိတိုက်ခိုက်ဖို့စစ်ရေးဆိုင်ရာအယူဆကိုပြင်ဆင်မယ်လို့သမ္မတပူတင်ကတောက်ချနေကပြောခဲ့တာပါ။နျူကလ িয়ার စစ်ကိုရည်ညွှန်းဖို့ရတယ်လို့နိုင်ငံတကာကစိုးရိမ်ကြပါတယ်။ဒီတော့တွင်မှာပဲယူကရိန်းနိုင်ငံရဲ့ခါဆန်မြို့မှာရုရှားစုခွာသွားခဲ့ပြီးတလားကြာထိမိုင်းတွေကိုရှင်းနေရဆဲဖြစ်ပါတယ်။ရှေ့မှာမိုင်းထောင်ထားတယ်လို့စာရေးထားခဲ့ပေမဲ့ကဲ့ရဲ့လမ်းထဲမှာမိုင်းခွဲတည်ဆုံကြတာတွေကိုလည်းခါဆာမြို့ကကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့တည့်ရက်ထက်မှလက်နဲ့အမျိုးမျိုးနဲ့68ကြိမ်ပြစ်ခတ်ခဲ့တယ်လို့ဒေသကသတင်းတယောက်ကိုကိုးကားပြီး AP သတင်းကဆိုပါတယ်
။ထိုင်ဝမ်ပို့ကုန်တွေကိုတရုတ်ကပိတ်ပင်တာဟာနိုင်ငံတကာကုန်သွယ်ရေးဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ကိုတမင်ခွဲခြားဆက်ဆံတာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်စူချန်ချန်းကဒီကနေ့ဆွဆွဲပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေမှာပဲထိုင်ဝမ်ကတင်ပို့တဲ့အရက်တချို့ကိုတရုတ်အောက်ခွန်အာဏာပိုင်တွေကတင်ပို့ခွင့်ရုတ်တရက်ပိတ်ပစ်လိုက်တဲ့အကြောင်းထိုင်ဝမ်ဗန္ဒာယီဝန်ကြီးဌာနကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ၁ရက်နေ့ကစပြီးတော့တရုတ်ပြည်မကြီးကိုတင်သွင်းတဲ့အရက်နဲ့အစားအသောက်အားလုံးကိုတရုတ်အောက်ခွန်ဌာနမှာမှတ်ပုံတင်ရမယ်လို့စီကံချမှတ်ထားတာပါဒီစီကံချက်နဲ့ဆက်ဆက်ပြီးခုလိုလှုပ်ဆောင်တာလည်းဖြစ်ပါရယ်ထိုင်ဝမ်ကုမ္ပဏီတချို့ကိုစစ်စစ်စစ်ဆေးတာတွေကိုလုပ်နေတာပါဒါဟာကိုယ့်ဘက်သာစီမင်းတွေကိုချမှတ်ပြီးအုပ်ချုပ်ရေးပိုင်းလုပ်ပိုင်ခွင့်နဲ့ကုန်သွယ်ရေးမှာဝင်ရောက်ဆွတ်ဖက်တာဖြစ်တယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စံနှုန်းတွေကိုတရုတ်အစိုးရကချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်စူချန်ချန်းကပြောပါတယ်တရုတ်ဟာအထူးသဖြင့်ထိုင်ဝမ်ကိုခွဲခြားဆက်ဆံပြီးဟိုဝါလုတ်ဂျာလုတ်စသဖြင့်ညွှန်ကြားနေတယ်လို့ဝန်ကြီးချုပ်ကဒီကနေ့သတင်းထောက်တွေကိုပြောဆိုသွားတာပါတရုတ်ရဲ့လက်ရက်ကြောင့်ထိခဲ့ရတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီပံ့ပိုးပေးသွားမယ်အပြင်တရုတ်ကိစ္စကို WTO မှာတင်ပြသွားမယ်လို့လည်းထိုင်ဝမ်ဝန်ကြီးချုပ်ကပြောပါရယ်တရုတ်ကတော့ထိုင်ဝမ်ကိုသူ့ရဲ့ပိုင်တဲ့နယ်မြေတစ်ခုဖြစ်နေပြောဆိုထားတာဖြစ်ပြီးတော့လိုအပ်ရင်အင်အားသုံးတာတွေလုပ်မယ်လို့လည်းပြောထားတာပါရှင
်တရုတ်နဲ့မြောက်ကိုရီးယားတို့အချင်းချောက်ခံနေရတဲ့အခြေအနေမှာဂျပန်ဟာစစ်ရေးအသုံးစိတ်ကိုတိုးမြှင့်ဖို့လိုအပ်တယ်လို့ဂျပန်အာရယ Liberal Democratic Party ရဲ့ဘူဝါဒရေးရာဌာနအကြီးအကဲကိုအီချီဟာကီဦးဒါကဒီနေ့တင်းနှွင့်နေထိုင်ဝမ်ခီးစဉ်တွင်မှပြောလိုက်ပါတယ်
我が国は戦後一貫して平和国家としての道を歩んでまいりました。
ドゥティアカバセクレがジャパンが年々いランを紹介だば。80年代に紹介ばめ。だびめ ยังไงสักลงก็ยุ่งในยุ่งในรอจนเราดูยังไงยังกูกลัวบุ๋มลุ่มลับบาบุลูตัวก็พิจารณาเหรอวะไต้หวันจะมาโน่ก็เตรียมเงินตั้งแต่มันเสร็จสิ่งไม่ใช่ไหมเตรียมเงินอันนี้กูส่วนใหญ่มาตัวจ่ายได้เตรียมเงินเสร็จสิ่งนี้เราชิดอะไรจะมากลัวตัวเจ้ากูพิจารณาทุกคนแต่ไม่จีรีบีจะยังไงลงตัวเนี่ยก็งานเนี่ยด้วยนี่ยังไงน้องตัวเปลี่ยนตัวไม่รู้จะมาวันนี้จะฟูมิโอคิชิดะก็น้องเนี่ยบาดเจ็บด้วยเปลี่ยนเสียงมาพิจารณาบีพิบาร์เ 17 trillion yen American dollar obvious so yin 80.55 billion phit la ma ba di kha American ne tiyau pi yin Japan ha kaba ma tatya si ye a thong sit ji de naingan phit la ma phit ba de
tiyau naingan ma so ya ga lu ri ko ain ne ga ni a pye ma thwet phe ne ni cha bu kat tat chat ri ko pyan mi lo yauk tain pi la ni de a chein ma be covid ku sat mu ri do la ni da cha tiyau so ya ga si yong ni ma a ye bo a thu chat ma kuta saung ni do che pi si yong ni ko a phit bu chu ban la ni ya ba de COVID long wa ma shi se ya so de tiyau ye tin chat de zero covid mu chao si wa yi thi kai kha ya bi san na pya wa ri le paw paw kha da ba virus ku sat mu ri a song tat ang lut twa me lo tiyau win chin ya cha be me kan kwet san na pya wa ri chao shop paw mu ri ko lut la ya ba de khi twa la mu ne si wa yi lo ngan ri ko ya ma pjet twa be covid ku sat mu to la da ko be lak khan yin sai me paw phit la da ba tiyau a so ya pai tadin media ta chou ye a so ya ga ro cha da rin ni ka lut khe de win ji phwe a si wi a twa ma sai yong ni ma virus bo ku sat mu ri po bi yo thi ya ya ku ta nai bu a twa When I in a two cherane, see what top and pubidari a bowing, see only who piwa kuni top and move down so get a loop of yavare. Trabby anabani ne, through the dagadi, at that chowsang nan in a tet luji banri, jama yugu, stitcha, sounty bullet, yosu tabare. Covet got that chattery, pisho, bigger at Rimbaka salu, kusamuri, blau dolare, suraro, chishin lame at the yati bowshin.
VOA America အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညနေပါတယ်။အီရန်ကစာရပြပွဲတွေမှာပါဝင်ခဲ့ကြသူအများအပြားဟာတေးတာအပိခံမဲ့အနေနဲ့ကြုံနေကြရတယ်လို့လူခွေရေးအုပ်စုတွေကသတိပေးလိုက်ကြပါတယ်ပထမဆုံးတေးတာပိခံသူအသက်23နှစ်အရွယ်ရှိမော်ဆန်ရှန်ကာရီကိုစစ်တပ်ပရင်းကကျိုးပစ်လိုက်ပြီးတဲ့နောက်နိုင်ငံတကာကပြစ်တင်ဝေဖန်နေကြတာတွေကိုအီရန်ကခံရပေမဲ့နောက်ထပ်စာရပြသူတရာစင်လောက်ဟာအမှုရင်းဆိုင်နေရပြီးတေးတံကြခံရမဲ့အနေနဲ့ရှိနေတယ်လို့လူခွေရေးအဖွဲ့တွေကပြောပါတယ်အီရန်တရားရုံးတွေကစာရပြသူ17ယောက်ကိုတေးတံချခဲ့ပြီးဖြစ်ပါတယ်အစ္စလာမ်ဘာသာရေးရဲတွေဖမ်းခါပြီးထိန်းသိမ်းထားစဉ်တွေမာဆာအာမီနီတိုက်ဆုံသွားပြီးတဲ့နောက်အစိုးရစတင်ရေးလှုပ်ရှားမှုက3လကြာအောင်ဖြစ်ပွားခဲ့တာပါအစိုးရကတော့ဒီဆန္ဒပြပွဲတွေကိုစုပမှုတွေဖြစ်ပြောဆိုပါတယ်တလကြာမတရားစစ်ဆေးပစ်ပေးခဲ့ပြီးတဲ့နောက်အသက်20နှစ်အရွယ်မဟန်ဆာဒရတ်ကိုခုခါမှာအဆုံးစီရင်ဖို့ပြင်ဆင်နေတယ်လို့နိုင်ငံကလူငယ်ချမ်းသာဝယ်အဖွဲ့ကြီး AI ကပြောလိုက်ပါတယ်ဆန္ဒပြပွဲတွေအတွင်းမှာသူကဒါကိုဆွဲထုတ်ခဲ့တယ်လို့အစိုးရကစွပ်စွဲအပ်ပေမဲ့ဆာဒရတ်ကတော့ညှင်းဆိုခဲ့ပါတယ်အခုလိုဒေတာပေးခံရသူတွေအများစုဟာအစစ်ဆေးခံစင်တဲ့တရားရင်ဆိုင်နေစဉ်အတွင်းမှာရှေ့နေခေါ်ခွင့်မရှိခဲ့ပဲအရင်စလိုစစ်ဆေးပြစ်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့လူခွေရေးအဖွဲ့တွေကပြောကြပါတယ်။နိုင်ငံခြားစုအတွေကအီရန်ပေါ်စီးပွားရေးနဲ့တန်တမာရေးပြစ်ဒဏ်ခတ်တာတွေကိုအရေးပါပါမတိုးပြစ်နိုင်ဘူးဆိုရင်အီရန်အစိုးရရဲ့ရက်စက်တဲ့လောက်ရတွေကိုမီးစိမ်းပြပေးတာနဲ့အတူတူပါပဲလို့နယူးယောက်မြို့ခြေဆိုင်အီရန်လူခွေရေးအဖွဲ့ CHRI ရဲ့အလုံးမှုဆောင်ဒါရိုက်တာဟာရီဂေမီကပြောပါတယ်။
ဣရန်နိုင်ငံအတွင်းကဒီလိုမျိုးဒီလက်ရှိနိုင်ငံရဲ့အခြေအနေတွေကြောင့်ပဲကမ္ဘာလက်ခီးသွွားလုပ်ငန်းလည်းတည်တည်တသားထိခိုက်လာနေပါဗျ။ဥရောပအမေရိကနဲ့အာရှနိုင်ငံတွေကခီးသွွားတွေရဲ့ခီးစဉ်85ရာခိုင်နှုန်းကျော်ပြန်ပြီးတော့ဖြတ်သွားကြတယ်လို့ Iran Hotel လုပ်ငန်းရှင်များအဖွဲ့အကြီးအကဲ Jamshid Hamzizi တန်က Iran အစိုးရတစ်စိတ်တစ်ပိုင်းပိုင် ILNA သတင်းဌာနကိုပြောပါဗျ။ဣရန်နိုင်ငံကိုခီးမသွွားကြဖို့နဲ့ Iran မှာရောက်နေကြတဲ့သူတွေဆိုရင်လည်းအဲ့ဒီကနေထွက်ခွာကြဖို့ပြီးခဲ့တဲ့လပိုင်းတွေကစပြီးတော့နိုင်ငံတချို့ကသူတို့ရဲ့နိုင်ငံသားတွေကိုသတိပေးထားတာပါ။တချိန်တည်းမှာပဲ Iran ဆူရကနိုင်ငံသားသားအတော်များများကိုစွပ်စွဲချက်တစုံတရာမပြောဘဲဖမ်းဆီးတာတွေရှိနေတာကြောင့်ကမ္ဘာလက်ခီးသွွားတွေ Iran ကိုသွားဖို့အတွက်နှစ်ခါပြန်စဉ်းစားရတဲ့အခြေအနေတွေကြောင့်လည်း Iran ရဲ့ခီးသွွားလုပ်ငန်းတိတိတသားထိခိုက်လာတာပါ။ Iran မှာ2018ခုနှစ်ကစလို့ရေကြီးရေလျှံတာလို့တဘာဝဘေးကျင်းရတာတွေအပြင်လောင်စာစီစီတာနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်နိုင်ငံရဲ့ဟိုတယ်ဝန်ဆောင်မှုလုပ်ငန်းတွေအခက်အခဲကြုံနေရတာဖြစ်တယ်လို့ဟမ်စီစီတန်းကပြောပါရရှင်။ဂျပန်ကုမ္ပဏီ Thyssen Space iSpace Institute ကဒီလကိုဆင်းသက်မဲ့အာကာသယာဉ်ကိုတနင်္ဂနွေနေ့တုန်းကအမေရိကန်ပြည်ထောင်စု Florida ပြည်နယ် Cape Canaveral ကနေပြစ်လွှတ်လိုက်ပါတယ်။လွန်ခဲ့တဲ့ရာစုဝက်အတွင်းမှာအမေရိကန်ရုရှားနဲ့တရုတ်တို့ရဲ့အာကာသဌာနတွေကလကိုဆင်းတဲ့ယာဉ်တွေကိုပြစ်လွှတ်နိုင်ခဲ့ကြပြီမဲ့လို့ပုဂ္ဂလိကကုမ္ပဏီကတော့မလုပ်နိုင်သေးပါဘူး။အခုခီးစင်ကိုတော့ Hakuto Mission လို့နာမည်ပေးထားပြီးတော့ဂျုံပြန်တက်သွားတဲ့အခါမှာဂျပန်နိုင်ငံကစောင့်ကြည့်နေကြတဲ့သူလူတရာလောက်ကလက်ခုပ်လက်ဝါးတီးပြီးတော့အဟစ်အောင်ပွဲခံခဲ့ကြပါတယ်။လာမယ့်နှစ်မှာလကူဖြက်ပြန်တမ်းမဲ့ SpaceX အာကာသယာဉ်ပေါ်မှာလူ၈ဦးလိုက်ပါသွားဖို့မျှော်လင့်တဲ့အကြောင်းဂျပန်ဘီလီယံနာတထေးကြီးယူဆာကူမဲဇဝါကတောက်ချနေတုန်းကပြောပါတယ်။ဟာကူတိုရဲ့အတိတ်ပဲကတော့ယုံဖြူလို့အတိတ်ပဲရတာဖြစ်ပါတယ်။ဂျပန်ရိုးရာပုံမြင်တွေပေါ်မှာတော့ဒီလကဘာပေါ်မှာယုံဖြူရှိပြီးတော့အာရှပြည်ကရင်အရာဒီနှစ်ဟာယုံနှစ်လည်းဖြစ်ပါတယ်။ရုရှားအာကာသယာဉ် M1 ကိုတော့ဂျာမနီနိုင်ငံမှာတက်ဆင်ခဲ့တာဖြစ်ပါတယ်။ဒီရင်မှာအမေရိကန် NASA ရဲ့လေလာရေးဂျိုဒုတလုံးကိုလည်းတည်ဆောင်သွားပြီးတော့လကဘာဘက်ပလန်ကျောင်းထဲမှာပြစ်လွတ်လိုက်မှာဖြစ်ပါတယ်။ဧပြီလကုန်ပိုင်းမှာဒီလဘော်ကိုဆင်းသက်မှာဖြစ်ပါတယ်။ဂျပန်နိုင်ငံဂျာစာအာကာသဌာနရဲ့ဘေ့စ်ဘောဘောလုံးအရွယ်ရှိတဲ့ဘိန်းနှဘိန်းတက်စက်ယုံရင်ငယ်20နဲ့ UAE နိုင်ငံရဲ့ဘိန်းလေးဘိန်းတက်ရုရှားအမည်ရှိတဲ့ရင်ငယ်ကိုလည်းဒီလဆင်းအာကာသယာဉ်ပေါ်ကနေချပေးထားမှာဖြစ်ပါတယ်။လကိုပို့ပေးဖို့အတွက်ဒီ NASA နဲ့ iSpace ကုမ္ပဏီတို့ဟာ2025ခုနှစ်တုန်းကစာချုပ်ချုပ်ဆိုထားတာပါ။2040မှာလူတွေကိုဒီလပေါ်မှာအမြဲတမ်းထားရှိဖို့အတွက် iSpace ကရည်မှန်းထားပါတယ်ရှင်။
နောက်ဆုံးရသတင်းလေးကိုဥတ္တမောင်သန်းနဲ့မခင်ဖြူထွေးတို့အကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။ဥပစာပြီးတော့သတင်းဆောင်ပါးတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ Ranger သတင်းနဲ့စကြပါတယ်။ပွင့်လင်းရာသီချိန်ရောက်လာတာကြောင့်ရောဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံထဲမှာ Ranger တွေအတွက်အသက်အန္တရာယ်လုံခြုံရေးစိုးရိမ်မှုတွေပိုတိုးလာတာကြောင့်ပါမျော်လင့်ချက်အနာကမဲ့နေတဲ့ကန့်သတ်ချက်တွေနဲ့နေထိုင်နေရတဲ့ဘဝတွေကနေလွတ်မြောက်ရေးရိုညာမွတ်စလင်တွေကြိုးစားနေကြပါတယ်။ပင်လယ်ပြင်ပဝင်းကုန်းလန်းရေလန်းနီလန်းမျိုးစုံနဲ့အသက်နဲ့ရင်သွားလာရင်ဒုက္ခတွေရဲ့ထွက်ပေါက်လန်းရှာကြတာမှခီးလန့်မှာအသက်သေဆုံးရတဲ့အထီးကြုံရတာတွေလဲဆယ်စုနှစ်နဲ့ချီရင်ဆိုင်နေကြတဲ့ရိုညာတွေရဲ့အခက်ခဲဒုက္ခစိန်ခေါ်မှုတွေအကြောင်းကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
သိမ်းညစ်ချတဲ့ရိုဟင်ညာမွတ်စလင်တွေလက်ရှိခိုးလုံနေထိုင်နေကြရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာမျှော်လင့်ချက်ကမဲ့နေတယ်လို့သူတို့နေထိုင်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာနေနေကြရစေမွတ်စလင်တွေအတွက်ကလည်းနိုင်ငံတွင်းခရီးသွားလာခွင့်ကန့်သတ်ချက်တွေလိုတင်းကျပ်တဲ့စီးနှင်းနေကြမှာထွက်ပေါက်ပိတ်နေတယ်လို့ဖြစ်နေလို့ပင်လယ်လန်း၊ကုန်းလန်း၊ရေလန်းတွေကနေသူတို့အတွက်အဆင်ပြေနိုင်မဲ့နိုင်ငံတွေစီခရီးဆက်နိုင်မှုနီးလန်းပေါင်းစုံနဲ့နှစ်ရှည်လာများစူးစမ်းနေကြတာဖြစ်ပါတယ်ဒီသတင်းပတ်ထဲမှာတော့အင်ဒိုနီးရှားနိုင်ငံအာချေကန်ဂျီကိုရိုဟင်ညာလှေစီးပြေဒုက္ခသည်အလုံးရင်းနဲ့ရောက်လာတယ်လို့ထိုင်းနိုင်ငံဖူခတ်ဘက်မှလည်းဆက်လီတွေနဲ့ရိုဟင်ညာဒုက္ခသည်အများအပြားဆက်ရောက်လာပါတယ်။ရန်ကုန်တိုင်းလဲခုမြို့နယ်မှာဆိုရင်လေရိုဟင်ညာမွတ်စလင်တွေလို့ယူဆရတဲ့သူတွေအစုလိုက်အပြုံလိုက်တည်ဆုံနေတာတွေတွေ့ခဲ့ပါတယ်။အခုလိုမျိုးရိုဟင်ညာတွေပင်လယ်ပြင်တွေကုန်းလမ်းရေလမ်းတွေမှာဒုက္ခအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ရိုဟင်ညာအရေးလှုပ်ရှားသူတွေဘက်ကအတော်လေးကိုစိုးရိမ်နေကြတာပါ။သူတို့အတွက်ထိန်းချုပ်ကန့်သတ်ချက်တွေများတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံတွေကစိုးရိမ်ရတဲ့လုံခြုံရေးအခြေအနေတွေကြောင့်မွန်းကျက်တဲ့ဒုက္ခတွေတွေကလွတ်မြောက်ရုန်းထွက်နိုင်ခြေရှိမလားဆိုတဲ့မျှော်လင့်ချက်တွေနဲ့သူတို့အတွက်အသက်အန္တရာယ်ရှိမှန်းသိရတဲ့ကမ်းမမြင်လမ်းမမြင်ပင်လယ်လမ်းတွေကိုမျက်စိစုံမှိတ်ပြီးရွေးချယ်ခဲ့ကြတာလို့ဘာလူခါလေးဒုက္ခသည်စခန်းအမှတ်၉ကဦးစောလွင်ကပြောပြပါဗျ။
ပြောရင်လည်းတို့ရောဒီပေါ်ရင်ကျင်းနေတဲ့အစံပြေဘူးအဲ့မှာဆားတော့ကျင်းနေလို့တိတ်ပြတာအစံမပြေဘူးဘုနေမှုဘဝကျင်းနေလို့တိတ်ပြတာအစံမပြေဘူးဆိုတော့တို့ရောဟိုမှာရားတဲ့နေရာကိုကျွန်တော်ဒီမှာဆူလက်တယ်မှာပဲအဲ့မှာတွားရတယ်မှာပြီးဆိုကြတော့ဟိုကတို့ရောတွားလိုက်တာဖြစ်ကြတယ်ဒီကတည်းကနေရွှေချင်တာကျွန်တော်တို့ဒုက္ခစီစကမှနေတဲ့ဆိုတော့ကျွန်တော်တို့အသေးသေးဆက်မကြည့်ရကျွန်တော်တို့အသွားချင်တဲ့နေရာကိုသွားလည်းမရဘူးဒီတဲ့ပင်ရတဲ့ပြားနေတဲ့ကျွန်တော်တို့ကိုကန့်သတ်ကြတာရှိတယ်ကန့်သတ်ကြတာရှိတယ်စကရနေဟိုစားလုံးဝမဖယ်ဘူးဆိုတာနဲ့ကျွန်တော်တို့လုံးဝကိုဖယ်လို့မရဘူ
းဟုတ်ကဲ့
နောက်ဟိုလိုရှိတယ်ဆီလမင်းနဲ့သွားမစီနေတဲ့ဆီလမင်းနဲ့ပဲကျွန်တော်တို့သွားတော့တခုပဲရှိတယ်ဒီတဲ့ခုခုနေရဆိုရင်လည်းကျွန်တော်တို့သွားလို့လုံးဝမရဘူးကျွန်တော်ကမကမ္မဒီမှာ အကျိုးရင်လည်းမတမတ်ကျွန်တော်တို့ကြောက်တယ်။နောက်လူခုကမနာပတ်သက်ပြီးတော့သူတို့အားသူတပိစေနာရတယ်ရှိတယ်မသွားနဲ့အဲဒီအခမဲ့တွားတယ်ဇေဝမယ်ဟိုကမလေးရှားမသွားနဲ့ဖိုးစဲနဲ့မလုံးနဲ့အဲ့ဒါတူလုံးနဲ့အဲ့ဒါတွေပြတာရရှိတယ်
။တကယ်တော့ဒီလိုထိန်းချုပ်ကန့်သတ်မှုစိုးရိမ်စရာကောင်းတဲ့အခြေအနေကနေလွံ့မြောက်နိုင်မှုနီလန်ပေါင်းစုံတုံးပြီးတော့ထွက်ပြေးခဲ့ကြတဲ့ရိုဟင်ညာတွေဟာသူတို့သွားတဲ့လမ်းခီမှာလည်းဒုက္ခတွေအစဉ်စဉ်ထပ်ပြီးတော့ကြုံရတာပါလူကုန်ခုခံရတာအပါအဝင်ပွဲသားတွေကိုဝင်ဆောင်မှုပေးတဲ့အခါမှာဒုက္ခတွေစခန်းတွေထဲမှာရှိသမျှစုဆောင်းငွေတွေလိမ်လည်ခံရတာမျိုးရှိသလိုထွက်သွားတဲ့လမ်းကြောင်းတွေမှာလည်းတဘာဝဘေးရနေတဲ့အပါအဝင်သက်ဆိုင်ရာအာဏာပိုင်တွေရဲ့ဖမ်းဆီးမှုတွေပွဲသားတွေရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုလိုညှဉ်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီလိုမျိုးအခြေအနေတွေကိုကြုံတွေ့နေရပေမဲ့လည်းရိုဟင်ညာဒုက္ခသည်တွေဘက်ကနီလန်းပေါင်းစုံနဲ့ထွက်ခွာနေကြတဲ့အခြေအနေဖြစ်ပါတယ်လို့ Cause Bazaar ခရိုင်ကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်ကအခုလိုရှင်းပြပါတယ
်အဓိကကတော့ဒီလူအခွင့်ရေးရှိဖို့ခံရတာနေဒီလိုအချမ်းတွေမျိုးဖြစ်လာတာပါဒီလူတွေမှာရော့ပိုင်းဆိုင်ရာရော့ဆက်ပိုင်းဆိုင်ရာရော့ဘာမှအဲမြေလင်းချက်မရှိဘူးဆိုတော့အဲဒီအခုပေတင်းအဲ IDP စကဲမှာရော့ပြီးတော့ပေတင်းတခြားမျိုးတွေတွေမှာနေရေးနေရာတွေကရော့ပြီးတော့ဘင်္ဂလားဒေ့ရှ်ဒေါကာတဲ့စကဲကရော့သုံးခုစလုံးကနေအဲတွေ့သွားတာများတယ်တွေ့သွားတဲ့လမ်းကြောင်းကြတော့ဒီမှာရခိုင်ပြည်နဲ့ရသေးတော်မျိုးနယ်ရှိတယ်ဒီမှာစူးစောင်းနေတဲ့လူတွေကိုအဲ့ဒီကနေတဆင်းရင်ကုန်တိုင်းဒေသကြီးပါရင်ကုန်တိုင်းဒေသကြီးကနေတဆင်းတိုင်းနယ်စေပါတိုင်းနယ်စေကနေတဆင်းဟိုမလဲပါဒီလိုအသူရောဆင်းဆင်းတွေ့ကွာနေတယ်အင်ဒိုနီးရှားပေါ့နော်အင်ဒိုနီးရှားကိုတွေ့သွားတာလည်းရှိတယ်မလဲကိုတွေ့သွားတာလည်းရှိတယ်ဒီဘင်္ဂလားဒေ့ရှ်ကလည်းရှိတယ်ဒီမှာစစ်တပ်ကောင်ကနေတလတ်တချင်းဒါအင်ဒိုနီးရှားလမ်းကြောင်းပါဒီလူလက်ရှိရယ
်ဟုတ်ကဲ့အဲ့တော့အဲ့လိုမျိုးထွက်ကြတဲ့လမ်းကြောင်းတွေအသီးသီးနဲ့ထွက်ကြတဲ့အခါမှာပေါ့နော်ဒီဘလို့ပုံစံမျိုးတွေနဲ့သူတို့ဆက်သွယ်ပြီးတော့မှာပေါ့နော်ဝင်ဆောင်ကပေးရတဲ့အနေထားတွေကရောဘလို့ရှိပါလဲရှင
်ဒီမှာမလေးရှားမှာလက်ရှိတယ်ပြီးတော့ထိုင်းမှာလက်ရှိတယ်ပြီးတော့ရခိုင်ပြည်နယ်ထဲမှာလက်ရှိတယ်ပြီးတော့ဒုက္ခသစ္စာကအသီးသီးမှာလက်ရှိတယ်သူတို့ပွဲစားတွေကတော့ထိုင်းပြည်နယ်ကိုကြတော့ဒီမှာစစ်တဲ့ရောပြီးတော့တခြားပွဲစီရောသူတို့ရဲ့တင်းချောင်းနယ်နယ်ထဲမှာရှိတယ်လေအောင်ရှုံမှုကနေဒီလူတွေဘာကြောင့်ဆက်နိုင်လဲနေစဉ်နေတာဒါကတော့မြေကုန်းတောက်ကြပါပဲခွန်လဲနဲ့ရောရေလဲနဲ့ရောဒါအကုန်လုံးပါဝင်တဲ့တဲမှုရှိတယ်အဲဒီလူတွေတွတ်သွားတာချင်းဘာကြောင့်ဖတ်ရှင်ပြည်ရင်အဲတွေ့လဲရတာပေါ့ဒီကနေစံတော့ဒုက္ခတဲ့စကန်ဘင်္ဂလားဒေ့ရှ်ကနေအော်ရသေးတော်ကိုရောက်သွားရင်စေတင်ပါအဲဒီကနေတဆင်းသူတို့ရင်ကုန်တိုင်းဒေသကြီးနဲ့အိုင်းငယ်စေးကိုရောက်သွားရင်တင်းလဲစိတ်မမငွေပ
ါဟုတ်ကဲ့
အဲ့ဒီတိုင်းကနေမလေးရှားကိုရောက်ရင်35သိန်းပါကျဆူပေါင်း85သိန်းပုံချခံရတယ
်ဟုတ်ကဲ့အဲ့တော့အခုအဲ့လိုမျိုးထွက်သွားကြတဲ့အခါမှာအခုဒီရပိုင်းထဲမှာပေါ့နော်ဒီအဖမ်းစီးခံရတဲ့တရင်တွေကခက်စိတ်စိတ်ကြားရတယ်ဗမာပြည်ထဲမှာဆိုရင်လည်းအစုလိုက်ပြုံလိုက်ဖမ်းစီးခံရတာရှိတယ်ပေါ့နော်ဒီလိုမျိုးထွက်သွားဖို့လုပ်တာသွားဖို့အတွက်အုပ်စုလိုက်ကြီးတွေဖမ်းခံရတဲ့အနေအထားရှိတော့သူတို့သွားတဲ့လမ်းကြောင်းတွေမှာသူတို့အတွက်ဘယ်လောက်ထိအန္တရာယ်ဖြစ်တယ်လဲနောက်ဒီဖမ်းစီးခံရတဲ့အခါမှာသူတို့သွားခြင်းနဲ့ဒီခရီးစဉ်ကအဆုံးထိမရောက်တဲ့အခါမှာဒီလူတွေကဘယ်လောက်ထိဒုက္ခတွေ့ကြလဲပေါ့နော်အဲ့ဒါလေးနည်းနည်းသိသလောက်ပြောပြပေးပါဦး
သူတို့ဖန်စီခံရတာကတော့သူတို့အခက်ခဲပေါင်းမျိုးစုံနဲ့သူတို့တွေ့ကြနေတာပါသူတို့လမ်းကြောင်းမှာသူတို့ခုံလမ်းနဲ့သွားတာလည်းရှိတယ်ရေလမ်းနဲ့လည်းရှိတယ်အဲ့ဒီမှာတက္ကတလီပွေးစားကသူတို့ကိုနှခါလင်းတယ်ရှိတယ်သူတို့ကဘာမှမသိသူတို့တိုင်းမှာပေါ့နော်တိုင်းမှာသူတို့ဖက်ရှင်လေးပေးသွားတယ်ပြီးတော့တက်ပြီးတော့သူတို့စီကနေဖက်ရှင်တောင်းတာရှိတယ်ရိုက်တာဆက်တာတော့ရှိတယ်ပြီးတော့လမ်းကြောင်းမှာအမျိုးသမီးတွေဆိုရင်မုတ်တင်းချင်းခံရတာလည်းရှိတယ်ဒီတော့တချို့ဆိုရင်ရေလဲနဲ့တေဆွန်းသွားတာလည်းရှိတယ်ဒီတော့မြန်မာပြည်မှာပြည်ရင်သူတို့ကိုကူးရင်တသိန်းနဲ့သူတို့ကိုနေချောဆိုပြီးတော့ပုံမတွေအမျိုးမျိုးထည့်ပြီးတော့အာနာပိုင်တွေကသူတို့ကိုတောင်းချတာလည်းရှိတယ်အဲပြီးတော့မလေးရှားမှာရောအင်ဒိုနီးရှားမှာရောတောင်းချတာအများကြီးရှိတယ
်ဟုတ
်ကဲ့ဒါလူပဲတိတိဒါကတော့သူတို့ခရယာခင်ချင်းကိုတိုင်ကဒါစီဗီတာကိရှာပါဒီတက်ကိစ္စဆိုရင်လေဒီလူတွေမှာမျိုးလင်းချက်ဆိုတာဘာမှမရှိဘူးအခုမာတင်ဒီမှာဒုက္ခတွေဘဝနဲ့ဒီမှာဘင်္ဂလားဒေ့ရှ်မှာလည်းငန်းကြီးရှိသွားပြီအပြီးတော့မြန်မာပြည်မှာလည်း IDP ကဲမှနေလာတာစိန်ကြီးပြေးသွားပြီပြီးတော့မောင်တော်ကုတိကမှနေလာတဲ့လူတွေလည်းစေဇူနီပေါင်းများစွာရှိလာပြီဒီလူကအပြတ်လာရောဖညာရဲ့ရောချမ်းမာရဲ့ရောအလော့ခိုင်အသွင်းလဲရောဘာမျိုးလင်းချက်မရှိဘူးဆိုတော့
ဒီလူတွေမှာဒီမှာစက်ပိုင်းဆိုင်ရာရောပြီးတော့ရက်ပိုင်းဆိုင်ရာရောပြီးတော့လူမှုရေးဆိုင်ရာရောပြီးတော့ဘာသာရေးဆိုင်ရာရောဘာမှဒီလူတွေမှာမရှင်ဘူးသူတို့စိတ်ရောက်တာတိကျသွားတယ်နောက်ဆုံးမှာသူတို့ဒီလမ်းကြောင်းပဲရွေးတာပါစံတို့စိန်နဲ့စိတ်ပဲကြီးစေရဟာလေသူတို့ပြီးတယ်ပြီးတော့ရှင်ရင်တော့စံတို့ဘဝတစ်ခုခုစံတော့မှထူလာမယ်ထူတဲလာမယ်ဆိုပြီးတော့သူတို့စိန်စိတ်ပဲကြီးရှင်ရင်တော့စံတို့ကံကြမှာတော့ကုလာပြီးဆိုပြီးတော့အဲ့လိုမျိုးမျောနေကြနဲ့ဆွတ်သွားနေတာပါ
ဟုတ်ကဲ့ဒီတနင်္လာနေ့ကကျမတို့သိရတယ်လဲကူးမှာအလူတွေအစုလိုက်ပြုံလိုက်ရိုက်နှက်ပြီးတော့မှတက်ပြီးတော့မှလမ်းဘေးမှာပြစ်ခဲ့တဲ့ဟာမျိုးရှိတယ်တချို့ဆိုရင်လည်းအောက်ဆီဂျင်ပြတ်တာမျိုးခုနအစာရေစာပြတ်ပြီးတော့လမ်းမှာဒုက္ခရောက်တာတွေလည်းရှိတော့ဒီလိုမျိုးလမ်းမှာဒုက္ခပေါင်းစုံရောက်တဲ့အခါမှာသူတို့အတွက်ပေါ့နော်ဘာများလုပ်ပေးနိုင်တာမျိုးရှိမလဲနောက်ပြီးတော့သူတို့ဒီလောက်ထိအခက်အခဲတွေဟိုဘဝတွေကြုံနေရတဲ့အချိန်မှာတောင်သူတို့ရောက်အောင်ဒီလမ်းနေရာနေပြီးတော့လွတ်မြောက်အောင်သွားနေကြတယ်ဆိုတော့ဒီလိုအနေအထားပေါ်မှာကိုအောင်မြင်လို့ဗာများပြောချင်တာရှိပါလေရှင
်ဒီကဇေမီကအရင်အမိကဗာလဲဆိုရင်ဒီလူတွေမှာလွတ်ပွားရဲဘာမှမရှိဘူးလူတိုင်းရောကဘာမှမြင်လို့ချက်မရှိဘူးဆိုလို့ရှိရင် society ချင်းချင်းဝင်လာတာရှိတယ်လေကပအတန်အဝိုင်းကနေအစီအစဉ်စီမံချက်တကုလောက်လောက်ပြရမှာပါသူတို့ကဒီတိတ်ကရှိရှိနေတိုင်းနိုင်အောင်တကုကိုသုံးတကုလောက်ပြနိုင်ရဲ့ဆိုလို့ဆိုရင်အဲဒီတော့ဒီတဲမှာ NGO INGO ကနေတစင်းသူတို့ကိုပညာပေးတာလို့အဲလူသားချင်းစာနာမှုဆိုင်ရာပွင့်ရေးပေးတာလို့အဲပြီးတော့ log in အခွင့်အလမ်းတင်တည်တာလို့အဲ့လိုမျိုးဆောင်ရွက်ပေးရမှာပါအ
ခု
လိုမပေးဘူးဆိုလို့ရှိရင်ဒီကိစ္စကဆက်ပြီးတော့ရှင်းနေမှာပါပဲ
အခုလိုပွင့်လင်းရာသီချိန်ရောက်လာတဲ့အချိန်တိုင်းရိုဟင်ညာမွတ်စလင်တွေဟာပင်လယ်ခီးကျန်းတွေကုန်းလန်းတွေကနေသူတို့သွားလို့တဲ့နိုင်ငံတွေစီကိုခီးနှင်နေကြတာဖြစ်ပါတယ်တချို့ဆိုလို့ရှိရင်လည်းဘယ်နေရာကိုပဲရောက်ရောက်ဒီဒုက္ခတွေကနေကင်းဝေးရင်ပြီးရောဆိုတဲ့စိတ်ဇောတွေနဲ့ထွက်လာကြတာများတယ်လို့လည်းဆိုပါရယ်လက်တလောချင်းနေမှာတော့ရိုဟင်ညာဆိုတဲ့အသုံးလုံးကိုတရားဝင်အတိမတ်ပြုလက်ခံမထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေစလို့ရိုဟင်ညာတို့အရေးနှစ်နိုင်ငံကြားဘလို့ဆက်ပြီးတော့ကင်တွယ်မလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီလိုအချိန်နေမှာတော့ကလေးတငယ်တွေအမျိုးသမီးငယ်တွေလူငယ်လူလက်ပိုင်းအများစုပါတဲ့ရိုဟင်ညာဒုက္ခသည်တွေဟာမြန်မာနိုင်ငံနောက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေရေလန်းကုန်းလန်းနီလန်းမျိုးစုံနဲ့သူတို့ရဲ့ဘဝတစ်စချိုးပြောင်းလဲလာမလားဆိုတဲ့မျှော်လင့်ချက်တွေနဲ့အသက်တွေဘဝတွေကိုရင်းပြီးအနာဂတ်အတွက်မသေးချာမရေရာလာတဲ့ပင်လယ်ပြင်ခီးကျန်းတွေကိုဆက်ပြီးတော့နှင်းနေကြဆဲဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ကဘာတလောခီးတော့အစီအစဉ်ကိုတင်ဆက်ပေးမှာပါ။ကုန်စည်နှုန်းတွေကြီးနေတဲ့အခု2022ခုနှစ်မှာ Christmas အပြင်ဆင်တွေကိုအကုန်ကျနည်းနည်းနဲ့ပြင်ဆင်နိုင်ဖို့မိသားစုတော်တော်များများကနီလန်းရှာနေကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာလုပ်ခဲ့တဲ့အိမ်နွေးအလှဆင်ပစ္စည်းများပြပွဲမှာအခုနှစ်အတွက်ဘလို့ပြင်ဆင်နေခေစားနေလဲဆိုတာကိုမတ်စုမြင့်မော်နဲ့အတူကဘာတလောခီးသွားအစီအစဉ်ကနေသွားကြည့်အောင်ပါဗျာ။
အမေရိကန်ပြည်ထောင်စုမှာပြည်သူအလုံးသက်ဆိုင်တဲ့အိမ်ပြူတော်ကိုနှစ်စဉ် Christmas ကာလရောက်တိုင်းအလှပြင်ဆင်ပြီးအများပြည်သူလာရောက်ကြည့်နိုင်အောင်လုပ်ပေးလေရှိပါရယ်အိမ်ပြူတော်မှာနေထိုင်ကြတဲ့သမရနဲ့သမရကတော်တို့ကပြည်သူတွေကိုကြိုဆိုပြီးဒီအိမ်ကြီးဟာအများပိုင်ဖြစ်တယ်ဆိုတာပြသတဲ့အစဉ်အလာတစ်ခုဖြစ်ပါရယ်နှစ်စဉ်မတူညီတဲ့ခေါင်းစဉ်တွေနဲ့သမရကတော်တွေက Christmas အပြင်အစဉ်တွေကိုရွေးချယ်လေရှိတာမှဒီနှစ်2022ခုနှစ်ကိုတော့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံမှာပထမဆုံးပြောထားတဲ့We the people ဆိုတဲ့စာသားအတိုင်းပေါ်လွင်အောင်ပြည်သူတွေကိုအဓိကဦးစားပေးတဲ့အဖြစ်အစဉ်တွေကိုသမ္မတကတော်ဒေါက်တာဂျီလ်ဘိုက်ဒန်ကရွေးချယ်ခဲ့ပါတယ်။ American to one သူခီးသွားခဲ့စဉ်မှာရခဲ့တဲ့အတွေ့အကြုံတွေကနေစိတ်ကူးရစီခဲ့တာလို့ရှင်းပြပါတယ
် Hi everybody. Oh, I just want them to play longer, don't you? Sounds beautiful. Thank you. So, thank you and gosh, over the last 2 years I've traveled to almost 40 states. ဒီကနေ့နဲ့အတွင်းကြီးလက်ဒေသတွေကနေမြို့ကြီးတွေအထိပြည်နယ်ပေါင်း40လောက်ကိုကျွန်မသွားခဲ့တဲ့အခါကျွန်မတွေ့ခဲ့ရတဲ့အမေရိကန်တွေစီကနေအမေရိကန်ပြည်ထောင်စုရဲ့အသက်အဓိကစော့ချက်ကဘာလဲဆိုတာအကြိမ်ကြိမ်မြင်တွေ့ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုအတွင်းရှေ့ခိုင်မြဲနေရတဲ့အဓိကအကြောင်းရင်းကပြည်သူတွေရဲ့စီးလုံးမှုဖြစ်တာကြောင့်ဒါကိုသူကဂုဏ်ပြုပြင်ဆင်ထားတာဖြစ်ပါတယ်
။ I've seen it everywhere I've gone. When our country comes together,We are stronger.
What we do in the society ရှိနေရင်ကျမတို့ပုံမခိုင်မှအားရှိတယ်ဆိုတာကိုနေရာတိုင်းမှာတွေ့နေရပါတယ်။ကျမတို့အားလုံးဘုံလက်ခံမျှဝေခံစားနေတဲ့ကိစ္စတွေကစိတ်ဝမ်းကွဲစေတဲ့ကိစ္စတွေထက်အများကြီးပိုအားတာနေပါတယ်။
We the people ကျွန်ုပ်တို့ပြည်သူတွေဆိုတဲ့အချက်ကကျမတို့နိုင်ငံရဲ့အဓိကအသက်ဖြစ်ပါတယ်။အများအားဖြင့်ပြည်သူတွေကအဓိကဖြစ်ပါတယ်။အဲဒါကြောင့်ဒီအချက်ပေါ်လွင်အောင်ဒီနှစ်အင်ဂျူရာခရစ်စမတ်အပြင်ဆင်တွေလုပ်မယ်ဆိုတဲ့စိတ်ကူးကိုရခဲ့တာပါ။ကျမတို့အားလုံးကိုစူးစမ်းညီညွတ်စေတဲ့တန်ဖိုးချမှုတွေကကိုယ်ပင်နာမှာကိုပဲရှာတွေ့နိုင်ပါတယ်။ဖြစ်ကောင်းဖြစ်ရမယ်ဆိုတဲ့ယုံကြည်စိတ်အကောင်းမြင်စိတ်နဲ့စီလုံးမှုရှိရမယ်ဆိုတဲ့စိတ်တွေကကျမတို့ညီညီညွတ်ညွတ်ဖြစ်နေအောင်စူးစိပေးထားပါတယ်။အခုလိုပွဲတော်ကာလသာမကတနှစ်ပတ်လုံးမှာကျမတို့ကိုစူးစီးစေတဲ့အချက်တွေပေါ်လွင်နေအောင်အခန်းတိုင်းကိုပြင်ဆင်ထားပါတယ်
။1845ခုနှစ်လောက်ကပုံနှိပ်ခဲ့ပုံရတဲ့အမေရိကန်ဖွဲ့စည်းပုံကိုအင်ပီရိုစာချီကန်းထဲမှာပြသထားပါတယ်။အားကျစရာဖြစ်တဲ့အမေရိကန်စာပေသမိုင်းနဲ့ပညာရေးတို့ကိုပေါ်လွင်စေအောင်စာချီကန်းထဲမှာပြင်ဆင်ထားပြီးစိတ်ကူးတွေဆွေးနွေးမှုတွေကယဉ်ကျေးမှုအကွာအဝေးအချိန်တွေကိုဆက်ဆက်ပေးနိုင်တယ်ဆိုတာကိုအမှတ်ရစေမယ်လို့အင်ပီရိုကပြောပါတယ်။Christmas အစဉ်အလာတစ်ခုဖြစ်တဲ့ gingerbread cookie မုံနဲ့လုပ်ထားတဲ့ gingerbread white house ကိုတော့နိုင်ငံတော်ညစာစားကမ်းထဲမှာမြင်ရမှာဖြစ်ပါတယ်။ America လွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံဥပဒေကိုလက်မှတ်ထိုးခဲ့တဲ့ Philadelphia မြို့က Independence Hall လွတ်လပ်ရေးအဆောက်အဦပုံစံအတိုင်းကိုလည်း gingerbread cookie မုံတွေနဲ့ဖန်တီးပြသထားတာဒီနှစ်ရဲ့ထူးခြားမှုဖြစ်ပါတယ်။အင်ဂျူရော်တစ်ခုလုံးမှာ Christmas သစ်ပင်ပေါင်း89ပင်ကိုအလှဆင်ထားပါတယ်။အကြီးဆုံးအမြင့်ဆုံးအင်ပီရိုကိုစားပြုသစ်ပင်ကြီးကိုတော့ Blue Room လို့နာမည်ပေးထားတဲ့အခန်းထဲမှာပြင်ရမှာဖြစ်ပါတယ်။စူးစီးမှုနဲ့မျှော်လင့်ချက်ကိုအသာပေးပြင်ဆင်ထားတဲ့အခန်းဖြစ်ပါတယ်
။ In the Red Room, we know that in times of both joy and grief, faith can light the way.
ပျော်စရာဝမ်းနည်းစရာတွေကြုံရတိုင်းမှာဘာသာတရားကအလင်းပြပေးတယ်ဆိုတာကို Red Room အနည်းအောင်အခန်းထဲမှာပုံဖော်ပြင်ဆင်ထားပါတယ်။နိုင်ငံတော်ညစာခန်းမထဲမှာတော့မျိုးဆက်သစ်တွေကိုဂုဏ်ပြုပြီးပွဲတော်ကာလကိုကလေးတွေဘယ်လိုမြင်တယ်လဲဆိုတဲ့ရှုထောင့်အမြင်နဲ့ပြင်ဆင်ထားပါတယ်။ Blue Room အပြရန်အောင်ခန်းထဲမှာတော့18ပေမြင့်တဲ့ Christmas သစ်ပင်ကြီးပေါ်မှာ American ပြည်နယ်နဲ့ပိုင်နယ်58ခုစလုံးကိုကိုစားပြုတဲ့ငှက်ယုတ်ကလေးတွေကိုအလှဆင်ပြီးတော့စူးစီးမှုကိုပုံဖော်ထားပါတယ်
။စူးစီးခြင်းကလည်းအလှတရားနဲ့ခွန်အားရစေတယ်ဆိုတာကိုအင်ပြူတော်ရဲ့တရားဝင် Christmas သစ်ပင်ကြီးကပြသနေပါတယ်။မိသားစုတိုင်းမှာရှိတဲ့ထုံတဲ့အစဉ်လာတွေကိုအစစ်စစ်လက်ဆင့်ကမ်းလေးရှိတာကိုတော့ချွေတယ်တွေပြသထားတဲ့ China Room အခန်းမှာမိမောင်းထိုးပြသထားပါတယ်။1918ခုနှစ်ထဲကစလို့သမရအဆက်ဆက်မိသားစုတွေအသုံးပြုခဲ့ကြတဲ့ပုဂံခွက်ရောက်တွေကို Christmas သစ်ပင်တွေပေါ်မှာအလှဆင်ထားတာပါ။ကမ္ဘာကောင်းဆောင်တွေကိုနိုင်ငံတော်ညစာစားပွဲနဲ့တည်ခဲတဲ့အခါသမရနဲ့သမရကတော်တို့ရွေးချယ်ခဲ့ကြတဲ့ပုဂံအစုံတွေကိုမြင်ရမှာဖြစ်ပါတယ်။ရွှေချထားတယ်လို့ပြင်သစ်လို့အဓိပ္ပာယ်ရတဲ့ Vermeer Room အခန်းထဲမှာတော့ကျင်နာသနာမှုနဲ့ယေရှုတရားတွေကိုဖော်ကျူးပြသထားပါတယ်။လူမှုအသိုင်းအဝိုင်းထဲမှာတဦးနဲ့တဦးဘာမဟုတ်တဲ့ချစ်ခင်ကျင်နာမှုလေးပြသတာကဘလောက်လေးနဲ့တန်ဖိုးရှိတယ်ဆိုတာကိုအမှတ်ရစေဖို့ဖြစ်ပါတယ်။ဒီခန်းထဲမှာသမရဘိုင်ဒန်တို့မိသားစုရဲ့အိမ်မွေးခွေးလေးနဲ့ကြောင်လေးဖြစ်တဲ့ကော်မန်ဒါနဲ့ဝင်းလို့ပုံတို့အယုတ်တွေကိုလည်းမြင်တွေ့ရမှာပါ။ပျော်စရာအခုလိုကာလမှာနိုင်ငံအတွက်အသက်ပေးပျောက်ဆုံးသွားတဲ့ American စစ်သားစစ်သမီးတွေကိုမမေ့ဘူးဆိုတာပြသတဲ့အနေနဲ့လည်းအင်ပီရိုက Christmas အပြင်အစဉ်တွေမှာထည့်သွင်းထားပါတယ် Gold Star Trees လို့နာမည်ပေးထားတဲ့သစ်ပင်တွေမှာကြာဆုံးစစ်သည်တွေနာမည်ပါတဲ့ရွှေရောင်ကျယ်ပွင့်လေးတွေကိုချိတ်ဆွဲထားတာပ
ါ We may celebrate different holidays, we may sing different songs or say different prayers,
but ကျမတို့ရင်ဆင်နွှဲကြတဲ့ပွဲတော်တွေတူချင်မတူပါလိမ့်မယ်တည်ဆူကြတဲ့သခင်တွေဖျားစာတွေလည်းတူချင်မတူမှာဖြစ်ပေမဲ့ American အားလုံးပုံလက်ခံကြတဲ့တန်မိုးတွေကတော့ရာသီတွေဘလောက်ပြောင်းပြောင်းအတွက်ချီခိုင်မြဲနေပါတယ် We the people ကျွန်ုပ်တို့သည်ဆိုတဲ့ဂတိစကားကနှစ်သက်ကိုလမ်းပြပေးပြီးအားလုံးကိုအမြဲတမ်းပေါင်းစည်းနိုင်စေပါတယ် Merry Christmas နဲ့ Happy Holidays ပါအားလုံးကိုဖခင်သခင်ကောင်းချီးပေးပါစေကျမတို့စစ်တီတွေနဲ့တို့ရဲ့မိသားစုတွေအားလုံးကိုလည်းဖခင်သခင်စောင့်ရှောက်ပါစေအားလုံးကိုကျေးဇူးတင်ပါတယ
် Washington မြို့တော်မှာရှိတဲ့အင်ဂျီရောကြီးတစ်ခုလုံးကို Christmas အပြင်အစဉ်တွေနဲ့အသွင်ပြောင်းသွားအောင်သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်နဲ့သူ့ရဲ့ညီမနှစ်ယောက်အပါအဝင်လှူအားပေးသူ150ကျော်ကသတင်းတစ်ပတ်ကြာအောင်လို့အချိန်ယူပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။ Christmas ပွဲတော်ကာလအတွင်းအင်ပီရိုရဲကအပြင်အစဉ်တွေကိုလာကြည့်သူ5000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။အဲဒီထဲမှာအင်ပီရိုကစီစဉ်တဲ့ပွဲတွေကိုလာကြတဲ့ဖိတ်ကြားထားသူတွေရောပြည်ရင်းပြည်ပခီးသွားဧည့်သည်တွေပါပါပါတယ်။အင်ပီရိုကိုဝင်ကြည့်ကျင်သူဘယ်သူမှဆိုonline မှာ form ဖြည့်ပြီးတော့လက်မှတ်လျှောက်ထားနိုင်ကြပါရဲ့ရှင်ကျွန်မစုမြတ်ပါပါ
မေဂန်သမရအိမ်မြူတော်ရဲ့2022ခုနှစ်ခရစ်မတ်ပြင်ဆင်များအစီအစဉ်နဲ့ပြင်ဆင်များနဲ့ပတ်သက်ပြီးတော့ကမ္ဘာတစ်လောကီးသွားအစီအစဉ်မှာမတ်ဆုမြတ်မွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American အသံကနေ2022ခုနှစ်ဒီဇင်ဘာ17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00အထိ line meter 19.25 30နဲ့ line meter 190ရောက်ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှတ်စုများနဲ့မြန်မာပြည်မှာပေးစာကဏ္ဍအပြင်ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းမှတ်နိုင်ငံကမှလှုပ်ရှားဆောင်ရွက်မှုတွေကမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ရောဘယ်လိုလှုပ်ရှားမှုတွေရှိခဲ့လဲဆိုတာကိုတင်ပြထားပါတယ်။ဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူမအေးသနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီကြပ်ကပ္မြမမီဒီယာမြင်ကွင်းကန်တာကနေအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုနဲ့မြန်မာနိုင်ငံတွင်းကအမျိုးသမီးများရဲ့အခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အီရန်ပြည်သူတွေနှစ်လကြာဆန္ဒပြခဲ့ကြပြီးတဲ့နောက်ဘာသာရေးရဲတပ်ဖွဲ့ကဖျက်သိမ်းလိုက်တဲ့အကြောင်းအီရန်ဒေသခံမီဒီယာကိုကိုးကားပြီးဖော်ပြတဲ့ AFP သတင်းကိုဒီဇင်ဘာလ4ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။ဘာသာရေးရဲတပ်ဖွဲ့ဟာတရားရင်းနဲ့ဘာမှမဆိုင်ပါဘူးလို့အီရန်ရှေ့နေချုပ်မိုဟာမက်ဂျဖာမွန်တာဇာရီကပြောဆိုပြီးဖျက်သိမ်းလိုက်တာဖြစ်တဲ့အကြောင်းအီရန်ရဲ့ ISNA သတင်းဌာနကဆိုပါတယ်။ခေါင်းစည်းပေါ်ဟာကိုအစ္စလမ်ဘာသာရေးစည်းကမ်းသတ်မှတ်ချက်နဲ့အညီမစည်းတဲ့အတွက်မာရှာအာမီနီဆိုတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးကို2022စက်တင်ဘာလ23ရက်နေ့မှာဘာသာရေးရဲတွေကဖမ်းဆီးခဲ့တာပါ။အဖမ်းခံရပြီး3ရက်ကြာစက်တင်ဘာလ16ရက်နေ့မှာမာရှာအမနီတည်ဆုံးခဲ့ရာကအီရန်နိုင်ငံတော်မှဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်မှာခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကြုံတွေ့နေရပါတယ်။ဒီလိုကြုံတွေ့နေရတဲ့အခြေအနေတွေကိုကမ္ဘာကသိရှိနိုင်ဖို့အတွက်လှုံ့ဆော်မှုတစ်ခုကို American ရောက်မြန်မာအမျိုးသမီးတွေဦးဆောင်ပြီးတော့ American ပြည်အောင်စု Washington မြို့တော်မှာဒီဇင်ဘာလ3ရက်နေ့ကကျင်းပခဲ့ပါတယ်။Washington DC နဲ့ Maryland Virginia ပြည်နယ်တွေမှာနေထိုင်ကြတဲ့မြန်မာအမျိုးသမီးတွေဦးဆောင်ပြီးတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုအထိမ်းအမှတ်အနေနဲ့ဆန္ဒဖော်ထုတ်ပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒဖော်ထုတ်ပွဲကို Washington မြို့တော်မှာရှိတဲ့မြန်မာစစ်ကောင်စီရဲ့စစ်တပ်ရုံးရှေ့ကနေပြီးတော့ American သမ္မတအိမ်ဗျူရောရှေ့ထိလမ်းလျှောက်ချီတက်ပြီးတော့ပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြပွဲမှာအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုချက်ချင်းရက်စစ်အာဏာရှင်တွေအနေနဲ့ကလေးငယ်တွေနဲ့အမျိုးသမီးများပေါ်မှာအကြမ်းဖက်မှုတွေအများဆုံးရက်စတဲ့တောင်းဆိုမှုတွေပါဝင်စစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ကြွေးကြော်တဲ့တွေကိုကြွေးကြော်ခဲ့ကြရလို့ VOA သတင်းမှာပါရှိပါရင်မြန်မာနိုင်ငံပေါ်မှာအမျိုးသမီးတွေပေါ်မှာခွဲခြားဆက်ဆံတာနှိမ်ချဆက်ဆံတာတွေဟာရိုးရာရင်ကျိမှုဒလင်းကြောင့်လားနိုင်ငံရေးကြောင့်လားလို့ VOA ကဆန္ဒထုတ်ပေါ်ပွဲမှာပါဝင်တဲ့အမျိုးသမီးတူကိုမေးမြန်းတဲ့အခါခုလိုဖြေကြားသွားပါလေ။
မြန်မာနိုင်ငံမှာမျိုးသမီးများအပေါ်ကိုနှိမ်ချခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကနှစ်ပေါင်းများစွာတည်းကရှိခဲ့ပါတယ်။ဒါဟာရိုးရာဒလေရင်ကျေးမှုကြောင့်လည်းပါသလိုစစ်တပ်ကနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အတွက်စစ်လက်နက်တပွဲမျိုးသမီးတွေအပေါ်ကိုမဟာတရားပြုကျင့်တာလိမ်ပိုင်းဆိုင်ရာစော်ကားတာတွေတောက်လျှောက်လုပ်ခဲ့ပါတယ်။အရင်တုန်းကတော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာပဲဒီလိုကိစ္စတွေကကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပါတယ်။2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့နေရာတိုင်းမှာအမျိုးသမီးတွေလိမ်ပိုင်းဆိုင်ရာစော်ကားမှုတွေအကြမ်းဖက်မှုတွေခံရတယ်။ထောင်ထဲမှာစစ်ကြောရေးစခန်းတွေမှာအကြမ်းဖက်မှုတွေကိုရင်ဆိုင်ရတယ်။ဒါအပြင်ကလေးတငယ်တွေဟာလည်းစာတင်ကျောင်းတွေမှာမိမိတို့ရဲ့နေအိမ်ထဲမှာနေပြီးတော့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့နိုင်ငံရေးစနစ်ကြောင့်အကြမ်းဖက်မှုတွေကပိုပြီးတော့ကျမတို့အမျိုးသမီးနဲ့ကလေးတငယ်တွေအပေါ်မှာပိုပြီးဆွတ်ဆွတ်ဝါးဝါးတက်ရောက်မှုရှိတယ်လို့ပြောလို့ရပါတယ်။
Sanaw Photo ဘွဲ့ကိုတက်ရောက်ခဲ့တဲ့ Women Peace Network ကမဝေနုကိုလည်းအခုလိုမျိုးအမျိုးသမီးလှုပ်ရှားမှုတွေပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုတွေကဘယ်လိုရှိပါလဲလို့ VOA ကမေးမြန်းခဲ့တာပါ
။ကျမတို့မြန်မာနိုင်ငံဟာပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာကျမတို့ဟိုကမ္ဘာရဲ့ဟိုနိုင်ငံရေးပါပေါ့နော်နိုင်ငံရေးရတိတ်ပြီးတော့အရေးပါတဲ့နိုင်ငံတစ်ခုမဟုတ်တဲ့အခါကျတော့သူများနိုင်ငံနေလောက်စားလို့ရှိရင်တော့စိတ်ဝင်စားခံရမှုအားနည်းပါတယ်ဆိုတော့ကျမတို့ကရတဲ့အခွင့်အလမ်းတွေကိုအသုံးပြုပြီးတော့ပြောဆိုရတာဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကလောကကရတာတွေခက်ခဲပါတယ်ဆိုတော့ဟိုခက်ခဲလဲကျမတို့ကနောက်ဆုတ်လို့မရဘူးဘာကြောင့်လဲဆိုတော့ကျမတို့တိုင်းပြည်မှာမျိုးသမီးရေးကြံဖက်ခံနေရတဲ့၍စစ်အာဏာရှင်တည်မြဲနေတဲ့၍ကျမတို့တိုင်းပြည်မှာမျိုးသမီးရေးလုံခြုံမှုမရှိတဲ့၍ခွဲခြားခံနေရတဲ့၍ကျမတို့ကလှုပ်ရှားသွားရမှာဖြစ်ပါတယ
်ဝါရှင်တန်ဒီစီမှာပြုလုပ်တဲ့အမျိုးသမီးများအပေါ်ကြံဖက်မှုပပျောက်ရေးစံတာဖော်ထုတ်ပွဲဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ဝန်ကြီးဌာနကဥဆောင်ပြုလုပ်တဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေကတခုဖြစ်ပါတယ်မြန်မာနိုင်ငံတွင်မှ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးသူငယ်နဲ့အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့အကြမ်းဖက်တပ်ဖြတ်မှုတွေဆိုးဆိုးဝါးဝါးဖြစ်ပေါ်နေတာပါဒီအခြေအနေတွေကိုကမ္ဘာကသိရှိနိုင်ဖို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ဝန်ကြီးဌာနကဦးဆောင်ပြီးနိုင်ငံတကာရောက်မြန်မာတွေဟာအမေရိကန်ပြည်ထောင်စုကနေဒါပြင်သစ်အင်္ဂလန်ချက်နော်ဝေးဩစတြေးလျဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook စာမျက်နှာတွေပေါ်မှာတွေ့ခဲ့ရပါတယ်
။အမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်တဲ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးတော့နိုင်ငံတကာလူ့အခွင့်အရေးနေ့ဒီဇင်ဘာလ10ရက်နေ့ထိအမျိုးသမီးများပေါ်မှာအကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကို16ရက်တာလှုပ်ရှားမှုဖြစ်နေ1990ခုနှစ်တည်းကစတင်ပြီးတော့ပြုလုပ်ခဲ့ကြတာပါ။ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကတော့1996ခုနှစ်မှာအမျိုးသမီးများပေါ်မှာအကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုကိုတရားဝင်အသိအမှတ်ပြုပေးခဲ့ပါတယ်။2022ခုနှစ်ရဲ့ကုလသမဂ္ဂဆောင်ဘုတ်ကတော့အမျိုးသမီးများနဲ့ကလေးငယ်များပေါ်မှာအကြမ်းဖက်မှုပပျောက်ဖို့အားလုံးစုစည်းလှုပ်ဆောင်ကြစို့ဖြစ်ပါတယ်
။ဘာကြောင့်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေလုပ်နေရတာပါလေ။ကမ္ဘာပေါ်မှာအမျိုးသမီးတွေဘယ်လောက်များများအကြမ်းဖက်မှုခံနေရပါသလဲ။ကမ္ဘာပေါ်မှာ2020ခုနှစ်အတွင်းအမျိုးသမီးပေါင်း 48,000 အသက်ခံခဲ့ကြရတယ်။အဲဒီအမျိုးသမီးတွေကိုတပ်ဖြတ်မှုကျူးလွန်ခဲ့သူတွေဟာသူတို့ရင်းနှီးတဲ့လုပ်ဖော်ကိုင်ဘက်တွေ၊အိမ်တောင်ဘက်တွေနဲ့မိသားစုဝင်တွေဖြစ်တယ်။ဒါဟာ17မိနစ်တိုင်းမှာအမျိုးသမီးတဦးအကြမ်းဖက်တပ်ဖြတ်ခြင်းခံရတာဖြစ်တယ်လို့မူရစ်ဆေးဝါးနဲ့ယာစုမှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကမ္ဘာပေါ်မှာရှိတဲ့အမျိုးသမီးတွေရဲ့30ရာခိုင်နှုန်းဟာရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကြမ်းဖက်ရှင်ခံနေရတယ်လို့2021မတ်လထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်။ဒါကြောင့်လဲအမျိုးသမီးရေတက်ကြွလှုပ်ရှားသူတွေဟာအစိုးရတွေမူဝါဒချမှတ်သူတွေဥပဒေပြုသူတွေသိရှိအောင်စီရင်လှုပ်ဆောင်မှုတွေကိုနှစ်စဉ်နှစ်တိုင်းကမ္ဘာလုံးအတိုင်းအတာနဲ့16ရက်တာလှုပ်ရှားမှုတွေကိုလှုပ်ဆောင်နေကြတာဖြစ်ကြောင်းပါခင်ဗျာ။
ပြည်တွင်း၌စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မြန်မာပြည်မှာပေးတာကဏ္ဍကိုမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်။အခုတစ်ခါတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာအိန္ဒိယနဲ့ဒေသတွင်းနိုင်ငံတွေဖြစ်တဲ့တရုတ်၊ထိုင်းနဲ့စင်ကာပူနိုင်ငံတို့ဟာနောက်ဆုံးဗန္နာနှစ်၄နှစ်အတွင်းမြန်မာနိုင်ငံရဲ့ထိပ်တန်းကုန်သွယ်ပတ်နိုင်ငံတွေဖြစ်ခဲ့ကြပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဗန္နာနဲ့၄နှစ်တာအတွင်းမြန်မာနိုင်ငံနဲ့ကုန်သွယ်မှုအများဆုံးနိုင်ငံတွေကတော့တရုတ်၊ထိုင်းနဲ့စင်ကာပူတို့ဖြစ်ခဲ့ပါတယ်။နောက်ဆုံးဗန္နာနဲ့၄နှစ်အတွင်းမလေးရှားကထိပ်တန်းကုန်သွယ်ပေးနိုင်ငံစည်းရင်းမှာအဆင့်၄အထိတက်လာခဲ့ပါတယ်။ဂျပန်ကတော့အဆင့်၃ဆင့်ကျဆင်းခဲ့ပြီးနံပါတ်9ကိုရောက်သွားပါတယ်။ပြီးခဲ့တဲ့ဗန္နာနှစ်ရဲ့စုစုပေါင်းကုန်သွယ်မှုပမာဏကို2019-2020ဗန္နာနှစ်နဲ့နှိုင်းယှဉ်လိုက်ရင် အမေရိကန်ဒေါ်လာ9ဘီလီယံနီးပါးကျဆင်းခဲ့ပါတယ်2019-2020ပန်းနာနှစ်မှာစုစုပေါင်းအမေရိကန်ဒေါ်လာ38ဘီလီယံနီးပါးကုန်သွယ်ခဲ့ပါတယ်ဒါပေမဲ့2020-2021ပန်းနာနှစ်မှာကုန်သွယ်မှုအမေရိကန်ဒေါ်လာ30ဘီလီယံကျော်သာရှိခဲ့ပါတယ်စစ်ကောင်စီကတတ်မှတ်လိုက်တဲ့မီနီဘတ်ဂျက်မှာတော့အမေရိကန်ဒေါ်လာ16ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်ဒါကြောင့်ပြီးခဲ့တဲ့ဘဏ္ဍာနှစ်နဲ့နှိုင်းယှဉ်ကြည့်ရင်အမေရိကန်ဒေါ်လာ14ဘီလီယံနီးပါးကျဆင်းသွားတာပါစစ်ကောင်စီရဲ့လက်ရှိဘဏ္ဍာနဲ့ဧပြီလကနဲ့စက်တင်ဘာလအတွင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ18ဘီလီယံကျော်ရှိခဲ့ပါတယ်ဒီ6လအတွင်းဇွန်လနဲ့ဩဂတ်စ်လတွေမှာအများဆုံးကုန်သွယ်ခဲ့ပြီးကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ3ဘီလီယံကျော်စီရှိခဲ့ပါတယ်။ဧပြီလမှာတော့အမေရိကန်ဒေါ်လာ 2.4 ဘီလီယံကျော်သာရှိခဲ့ပြီးကုန်သွယ်မှုအနည်းဆုံးလဖြစ်ခဲ့ပါတယ်။စစ်ကောင်စီရဲ့လက်ရှိဘဏ္ဍာနဲ့ပထမ6လတာအတွင်းမှာတရုတ်နိုင်ငံနဲ့အများဆုံးကုန်သွယ်ခဲ့ပါတယ်တရုတ်နဲ့အမေရိကန်ဒေါ်လာ 4.4 ဘီလီယံကျော်ဖို့ကုန်သွယ်ခဲ့ပြီးစုစုပေါင်းကုန်သွယ်မှုရဲ့26ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်ထိုင်းနဲ့ကုန်သွယ်မှုကတော့အမေရိကန်ဒေါ်လာ 3 ဘီလီယံနီးပါးရှိပြီးစုစုပေါင်းကုန်သွယ်မှုရဲ့18ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်ဒါ့အပြင်စင်ကာပူနဲ့အမေရိကန်ဒေါ်လာ 2.3 ဘီလီယံနီးပါးကုန်သွယ်ခဲ့ပြီးကုန်သွယ်မှုအားလုံးရဲ့13ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်
မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မှာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မီဘွားဆိုတဲ့သောရရှင်ကတော့ကျေးဇူးပါ VOE ရေဒီယိုနားထောင်လာတာဆယ်စုနှစ်သုံးစုနေပါရှိနေပါ ಬಿ တခါမှစာမရေးမိပါဘူးခုတော့စာရေးလိုက်ပါတယ် VOE ကိုတိတ်ချပါတယ်ကျေးဇူးလည်းတင်ပါတယ်သတင်းမှန်တွေသိရလို့ပါဆိုပြီးတော့ Messenger ကစာတူတူရေးလာပါတယ်ရှင်ဟုတ်ကဲ့ပါကျေးဇူးနားဆင်တာကျေးဇူးတင်ပါတယ်เนาะဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကိုမောင်ဆိုတဲ့တော်ရရှင်ကတော့ VOE အစီအစဉ်တွေကို podcast ကနေနားထောင်ခြင်းပါတယ်
။မင်္ဂလာပါ VOE ခင်ဗျာကျွန်တော်က VOE BBC RFA အားလုံးကို radio podcast ကနေမနက်ညအမြဲနားထောင်ပါတယ်။ဒါပေမဲ့အခု VOE radio podcast ကနေအတန်လွှင့်မပေးတဲ့အတွက် Facebook ကနေတွားကြည့်ရတာ internet ကမကောင်းတော့အတော်အခက်အခဲဖြစ်နေရပါတယ်။ဒါကြောင့် radio podcast ကနေအတန်ပြန်လွှင့်စေခြင်းပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဒီတော်ရရှင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOE မြန်မာပိုင်းရဲ့ digital ဘိုင်းတာဝန်ယူထားတဲ့ကိုဝင်းခန့်ကိုမေးကြည့်ထားပါရနော်ကိုဝင်းခန့်ဒီတော်ရရှင်ပြောထားသလိုပဲ radio podcast နားထောင်လို့မရဘူးဆိုတာဘာကြောင့်ဖြစ်တာလဲဆိုတာနည်းနည်းလေးဒီတော်ရရှင်ပြန်ပြီးတော့ဖြေပေးပါရှင
်။ဟုတ်ကဲ့ကိုတလောက podcast နဲ့ Google account နဲ့ကျွန်တော်ချိတ်ဆက်ထားမှုခဏပြတ်တောက်သွားတာပေါ့နော်အဲ့အတွက်ကျွန်တော်အခုပြန်ပြီးတော့ချိတ်ဆက်ထားပါဗျ။အဲ့တော့အခုတော့ပြန်အလုပ်လုပ်နေပါပြီ။podcast ကနေနားထောင်လို့မရရင်လည်းကျွန်တော် VOE မြန်မာ app ရှိပါတယ် application အဲ့ဒါကို download လုပ်ထားရင်လည်းအဲ့ဒီထဲမှာအလွယ်တကူပေါ့နော်ဒီပြီးခဲ့တဲ့ ကျွန်တော်လွှင့်ခဲ့တဲ့အတန်လွင့်စီစဉ်တွေကိုအလွယ်တကူပြန်လဲရှာဖွေပြီးတော့နားထောင်လို့ရပါတယ
်။ Okay ရှင်းပြတာကျေးဇူးတင်ပါတယ်ကိုဝင်းခန့်ရေ။အဲကိုဝင်းခန့်ပြောသွားသလိုပဲကျမတို့ရဲ့ဒီ podcast ကအခုပြန်ပြီးတော့နားထောင်လို့ရနေပါပြီ။နောက်ပြီးသူပြောသလိုပဲ podcast ကနေပြီးတော့နားထောင်လို့မရရင်လည်းကျမတို့ရဲ့ဒီ application မှာလည်းနားထောင်လို့ရသလိုမျိုးဟိုကျမတို့ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာအဲဒီမှာမရရင်လည်းကျမတို့ VOA ရဲ့ဒီ internet စာမျက်နှာ burmese.voanews.com ကနေပြီးတော့သွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ဒီလိုမျိုးနားထောင်လို့ရတယ်ဆိုပြီးတော့ရေးထားရနောက်ထပ်သောရရှင်တယောက်ရဲ့စာလေးရှိပါတယ်။သူကတော့လီလီဇော်ဇော်ဆိုတဲ့သောရရှင်မှာသူက VOE ကိုကျွန်တော်အမြဲလိုအားပေးနေတဲ့ပြည်သူပါခင်ဗျာတဲ့။ VOE ကို Facebook မှာတိတ်ပြီးအဆင်မပြေဘူးဆိုရင် YouTube မှာလည်း VOE ကိုအားပေးကြည့်ရှုလို့ရပါတယ်။ VPN ခံစရာမလိုပါဘူးလို့ပြောထားတာပါ။ဟုတ်ပါတယ်။ကျမတို့ VOE အစီအစဉ်တွေကိုရုပ်သံ Radio Social Media ဒီလိုမျိုးဂျားကန် Media နေရာမျိုးစုံကနေပြီးတော့ထုတ်လွှင့်ပေးနေတာမို့ဒီတော့ရှင်ကိုစောစောပြောသလိုပဲတနေရာမဟုတ်တနေရာကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါလေရှင်။လိုအပ်တာရှင်လည်းအခုလိုမျိုးလှမ်းပြောပါနော်။ယေရှုတင်ပါလေ။ဆလုံးလုံးတက်ပုံနဲ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်။ဒီတော့ရှင်ကသူလက်ရေးနဲ့ရေးထားတဲ့စာလေးကိုသူရဲ့မိတ်ဆွေကိုတက်ပုံရိုက်ခိုင်းပြီးတော့ Messenger ကနေပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကဥထွန်းရွှေပါ။အရင်ကစာမေးဘူးပါဦးတဲ့။ဗီဒီယိုကိုအမြဲတမ်းနားထောင်ပြီးကြည့်ဖြစ်ပါတယ်။ဗီဒီယိုကဖော်ပြတဲ့နေ့လယ်ပြန်လွင့်မြောက်ရီမျိုးနိုင်ဘုံများနဲ့ကာဒစီတွေ့လို့ဆိုပြီးတော့ဖတ်ရပါတယ်တဲ့။ကျွန်တော်ကပညာရှင်တူမဟုတ်ပါဘူး။ဆရာမောင်ခင်မင်းတနုပြည့်ရဲ့ဆောင်းမမှာတော့နေ့လယ်ကိုတတိယရဲ့အလဲလူသုံးဦးရဲ့အလဲကာဒစီကိုတစ်ခုတစ်ကောင်တစ်ယောက်လို့ရှင်းပြထားတာရှိပါတယ်။နေလေကားတစီလို့ VOE ကဖော်ပြပါရယ်ဆရာကနေလေကားတစီလို့ရေးထားပါရယ်ဘယ်တော့မှမှန်ပါလေတဲ့ဟုတ်ကဲ့ပါဦးထွန်းရွှေတိုက်တိုက်ဆိုင်ဆိုင်ပဲကျမလည်းဘန်ကောက်မြို့လေဆိုပြီးတော့တရင်တပုတ်ရေးတာလဲကိုညက်တက်နဲ့လဲမိပါရယ်စိတ်ထဲမှာပြန်စင်းစားတော့မသေးစားလို့မြမသာအဖွဲကထုတ်ဝေတဲ့မြမစလုံးပေါင်းတပ်ပုံကျမသွားပြန်ကြည့်တော့မှလဲဆိုတာအလဲဆိုတဲ့သဘောရပ်လက်တက်နဲ့လဲတာကိုတွေ့ရပါရယ်ရှင်ညက်တက်နဲ့လဲတာကလဲပင်လဲပြန်အဲ့လိုမျိုးနေရာတွေမှာသုံးပါတယ်တဲ့ဒါကြောင့်မလို့ဒီတော်ရရှင်ကိုကပြောလာတဲ့မောင်ခင်မင်းမြမသာပြောထားတာမှန်ပါရဲ့နော်။နောက်တစ်ခုဒီတော်ရရှင်ပြောထားတဲ့အထက်မှာ1 2အဲ့လိုမျိုးကနန်းအရေးတွဲဆိုရင်လေ disease ဆိုရင်တော့ disease ဆိုတာကတကယ်တမ်းကနန်းတင်ချာအရာမှန်ပါရဲ့။ဒါမဲ့လေတာဝန်ဖို့ဆက်တာမလုပ်ဖ ೇನೆ disease တကာလို့လည်းပြောနေကြပါရဲ့ရှင်။မနက်ငယ်ကလက်ရှိနိုင်ငံရဲ့အခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးစီမှာလေရှင်။လုံခြုံရေးရာအကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုတဲ့တော်ရရှင်တယောက်ကတော့မင်္ဂလာပါ VOE ကျွန်တော်အဖြစ်မဲ့လေးရေးပို့ခြင်းပါတယ်ဆိုပြီးရေးလာပါတယ်
။ BBC လိန်နေသည် VOA ညာနေသည် RFA သွေးထိုးနေသည် Cloud Sun အကောက်ကြံလေလိုင်းပေါ်ကလူသားသမားနားမယုံလွယ်နဲ့တတိထားဆိုတဲ့ဂျင်းတွေကိုငငယ်ကလေးကအဟုတ်မှတ်ခဲ့တယ်။ကြီးလာမှအဲ့ဒီသတင်းဌာနတွေကမှတကယ်ဂုံတိတ်ခါရှိရှိနဲ့တိကျတဲ့သတင်းမှန်တွေကိုပဲထုတ်လွှင့်မှန်းသဘောပေါက်ခဲ့တယ်။ငငယ်တော့ဆိုရင်အဖေကမနေ့တိုင်းနားထောင်နေကြ VOE ရနေသတင်းတွေကိုဘာကြောင့်လဲဆိုတာပြန်မပြောခဲ့ပါဘူး။နိုင်ငံရေးဟာသားတို့နဲ့မဆိုင်ဘူးပဲပြောခဲ့တာ။အဖေပြောတာကဘယ်သူတက်တက်ကိုလုံးမှကိုစားရတာပါငါသားတဲ့စင်းသားမီးရင်ကျွန်တော်ဝမ်းနေတယ်ဗျာအရင်တုန်းကတစ်လ3သိန်းဝင်ငွေရှိနေရင်မိသားစုစားလောက်ပေမဲ့အခု3သိန်းဆိုစားမလောက်တော့ပါဘူးအဖေပြောခဲ့တဲ့ကိုလုံးမှကိုစားရတယ်ဆိုတဲ့စကားကမှန်သေးပါရဲ့လားကျွန်တော်သိလိုက်တာကနိုင်ငံရေးဟာနိုင်ငံသားတိုင်းနဲ့ဆိုင်ပြီးကျွန်တော်အဖေဟာလည်း VOA ကိုနားထောင်တာဟာသူတို့ဘာတွေပြောနေကြလဲဆိုပြီးစက်စုချင်းမျှသာဖြစ်တယ်ဆိုတာပါပဲမြန်မာနိုင်ငံမှာအဖေလိုလူတွေအများကြီးပါကျွန်တော်စာကိုဖတ်ပြပေးစေချင်ပါတယ်ခင်ဗျာ
။နာမည်လေးချန်လက်ထားပေးပါဆိုရဲသွားရရှင်ဖြစ်ပါတယ်ရှင်။နိုင်ငံရေးကနိုင်ငံသားတိုင်းနဲ့သက်ဆိုင်နေဆိုတာအချိန်တွေအများကြီးနောက်ကျပြီးတော့မှတီးခဲ့ရပါတယ်လို့ဒီသွားရရှင်ရေးလာတာပါ။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်စာပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးအကြက်တဲတွေနဲ့နောက်စီးရေးအကြက်တဲစစ်မဲ့ပြည်ပခါတွေဖြစ်အိုးအိမ်ပြေးရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သွားရရှင်နဲ့မကြခဏအစာရေးလာကြပါတယ်။ဒီတစ်ပတ်ရေးလာတဲ့သွားရရှင်တယောက်ကတော့
VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါရစေ။ VOE ကိုအကြံပြုပါစေ။ကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေ၊ကလေးတွေနဲ့တက်ကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါရစေ။ UN တို့ American တန်ယုံတို့ကလူမှုကူညီအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တော်ရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှာတဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံကနိုင်ငံရေးအကျယ်တဲကြောင့်ဥယျာဉ်ပြရတဲ့အဖြစ်တွေနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်VOA မြန်မာပိုင်းကအပတ်စဉ်ရေနှုန်းကအင်္ဂါညပိုင်းအခုတနင်္ဂနွေညပိုင်းမှာထုတ်လွှင့်ပေးနေတဲ့ ISP နိုင်ငံရေးလေးလာသုံးသက်တဲ့အဖွဲ့ရဲ့သုတေသနစစ်တမ်းအရဆိုရင်တော့ပြီးခဲ့တဲ့အောက်တိုဘာဒီနှစ်2022အောက်တိုဘာလကုန်အထိဆိုရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လက်နက်ကင်ပဋိပက္ခတွေအတွင်းမှာမိရှုဖြက်စီးခံခဲ့ရတဲ့နေအဆောက်အုံပေါင်း4000နာကတ်လာပြီလို့ပြောထားပါတယ်။ခုနကတော့လည်းမျိုးချိတ်ပိတ်ခံရတဲ့နေအိမ်အရေးအတွက်ကတော့ဒီစီးနဲ့မှမပါပါဘူးနော်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေ့တွေမကြခင်ရရှိပါစေလို့တောင်းဆုပြုမိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုရဲ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာ Live Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အိမ်မှာဘေးသာကဏ္ဍကိုမဟိတနာကျော်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ထူးခြားဆန်းများသတင်းများစီစဉ်ကိုထုတ်လွှင့်ပေးမှာပါဂျပန်နိုင်ငံမှာမိလာပိုက်တွေပြည်ပြင်ထိမ့်သိမ်းဖို့အတွက်ပင့်ကူနဲ့တူတဲ့ဆက်ရုပ်တမျိုးကိုဆက်ရုပ်ကုမ္ပဏီကတီထွင်လိုက်ပါတယ်ဂျမနီနိုင်ငံကမြို့လေးတစ်ခုမှာတော့ခရစ်မတ်စင်တာဘိုးဘိုးကြီးတွေအပြည့်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းညမ်းနဲ့မက်ခင်ရီတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာမိလာပိုက်တွေပြုပြင်ထိန်းသိမ်းဖို့အတွက်ပြည်ကုနဲ့ကြူတဲ့ဆက်ရုပ်တမျိုးကို TMS ဆက်ရုပ်ကုမ္ပဏီအစ်စ်ကတီထွင်လိုက်ပါတယ် SPD1 လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ကိုဂျပန်နိုင်ငံရဲ့အိုအောင်းနေပြီဖြစ်တဲ့မိလာစနစ်စစ်ဆေးပြုပြင်ထိန်းသိမ်းဖို့အတွက်မကြခင်မှာသုံးနိုင်မယ်လို့မျှော်လင့်ထားပြီးလူသားရှားပါတဲ့ပြဿနာကိုဖြေရှင်းဖို့အတွက်လည်းရည်ရွယ်တာပါဂျပန်နိုင်ငံကမိလာပိုက်တွေဟာတက်တန်းအနည်း90ကုန်ဆုံးတော့မဲ့အချိန်ရောက်နေပြီးသူတို့ကိုစစ်ဆေးပြုပြင်ထိန်းသိမ်းဖို့လိုအပ်နေပြီလို့ TMS ကုမ္ပဏီ CEO Yuji Kawakubo ကပြောပါရယ်အခုလက်ရှိမှာတော့ဘိန်းတဲ့ဆက်ရုပ်တွေသုံးနေပေမဲ့ဒီဆက်ရုပ်တွေဟာတချို့နေရာတွေကိုဖျက်ဆီးသွားလို့မရပဲဖြစ်နေတာပါ SPD1 ဆက်ရုပ်ကလေးဟာ25စင်တီမီတာအမြင့်နဲ့အကျယ်ရှိပြီး 3.5 ကီလိုဂရမ်လေးပါရယ်360ဒီဂရီပတ်ပတ်လည်မြင်နိုင်တဲ့ကင်မရာကိုလည်းတပ်ဆင်ထားပြီး68ချောင်းတက်ထားတဲ့အတွက်အနေအနစ်တွေနဲ့တခြားအသားစီတွေကိုကြော်သွားနိုင်တာပါအခုလောလောဆယ်မှာတော့အစမ်းထုတ်လုပ်ထားတဲ့အနေထားမှာပဲရှိနေသေးပြီး2024ခုနှစ်ကျရင်တော့ဈေးကွက်ကိုဂျပန်ယန်ငွေ6,000အမေရိကန်ဒေါ်လာနဲ့ဆိုရင်တော့4,300ကျော်နဲ့ရောင်းချပေးမှာပါ
အဲ့ဒီဇင်းလုံးနဲ့ဆိုရင်ဆက်ရုပ်သုံးရုပ်နဲ့ထိန်းချုပ်ဖို့ခလုတ်ပါဝင်မှဖြစ်တယ်လို့ဆက်ရုပ်ကမှတ်တမ်းတင်တဲ့ဗီဒီယိုတွေကိုစစ်ဆေးနိုင်မှုအတွက် monitor screen တစ်ခုလည်းပါဝင်ပါမယ်အခုလောလောဆယ်မှာတော့ဒီ PSC 1ဆက်ရုပ်တွေဟာစစ်ဆေးမှုကိုပဲလုံနိုင်အောင်မှဖြစ်ပေမဲ့လို့နောက်နာခက်မှာလွယ်လွယ်ကူကူပြင်လို့ရတဲ့မေလာပိုက်ပြင်တဲ့အလုပ်တွေကိုပါလုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင်
ဂျပန်နိုင်ငံမှာပဲခရစ်စမတ်အားလည်းရက်ကိုကြိုဆိုတဲ့အထိမ်းအမှန်ဖြစ်ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်ဝတ်စုံဝတ်ဆင်ထားတဲ့သူတို့ကဂျပန်ငါးပြားတိုက်ကငါးကန်ထဲမှာငါးစာတွေကျွေးခဲ့ပါတယ်အနီရောင်ဆန်တာဝတ်စုံဝတ်ဆင်ထားသူဆန်တာဘိုးဘိုးကြီးတို့ကငါးအကောင်3000လောက်နဲ့လပိုင်တွေကိုအစာကျွေးခဲ့တာပါဂျပန်နိုင်ငံမှာကုန်စည်နှုန်းတွေတက်နေပေမဲ့လည်းငါးပြားတိုက်ကိုလာရောက်ကြည့်ရှုသူဧည့်သည်တွေလည်းများပြားခဲ့ပါတယ်ခရစ်စမတ်အားလည်းရက်ကိုစောစောဆင်နွှဲတာပျော်ဖို့ကောင်းပြီးတော့ဆန္ဒဘိုးဘိုးကြီးကိုရေထဲမှာတွေ့ရတာထူးဆန်းတယ်လို့ဒီပွဲကိုလာရောက်တဲ့ဧည့်သည်တဦးကပြောပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့ကတရိတ်ဆိုင်ရုံမှာခရစ်စမတ်ပွဲတော်ကိုဆင်နွှဲတဲ့အနေနဲ့မီယာကက်ချင်းသိမ့်နဲ့မြက်ခွင်းဖြူမြောက်တွေကိုအစားအသောက်တွေအထူးပုံစံနဲ့ကျွေးမွေးခဲ့ပါတယ်မီယာကက်သရဝါလေးတွေအကျွမ်းခရစ်စမတ်သစ်ပင်ပုံစံပြုလုပ်ထားတဲ့တစ်တာလေးတွေထဲမှာသူတို့ကြိုက်တဲ့ပရစ်ကောင်လိုအစားအစာတွေထည့်ထားပြီးတခုချင်းစီဖွင့်စေခဲ့တာပါအဲ့ဒီကတကောင်ကတော့အစားအစာရှိတဲ့တစ်တာကိုဖွင့်မိပြီးတခြားအကောင်တွေကိုအံ့ဩစေခဲ့ပါတယ်။မီယာခတ်တွေဟာညံကောင်းတဲ့သတ္တဝါလေးတွေဖြစ်ပေမဲ့အခုလိုဖွင့်မိတာကတိုက်ဆိုင်တာဖြစ်တဲ့အကြောင်းတိရိစ္ဆာန်ယုံမန်နေဂျာကပြောပါတယ်။မြက်ကွင်းဖြူမြောက်တွေကိုတော့စန်တာချိအိတ်လေးတွေတစ်ပင်ကြားထဲမှာကျိုးတန်းနဲ့တွေ့တန်းချိတ်ဆက်ပေးထားပြီးတော့အစားအစာတွေထည့်ပေးခဲ့တာပါ။ချင်းသိမ်းမောင်နှံအတွက်ကတော့ပြက်ကရင်ပုံစံတစ်သားပုတ်ပြားကြီးမှာနမက်တက်ထားတဲ့အပေါက်လေးတွေဖောက်ထားပြီးအဲ့ဒီအထဲမှာအသားရုံးကြီးတွေထည့်ပေးထားပါတယ်။အခုလိုတရိတ်ဆန်တွေနဲ့ခရစ်စမတ်ပွဲဆင်နွှဲတာဟာလေသူတို့ကိုစောက်ရှောက်ဖို့နဲ့တော်ရိုင်းမြေတွေကိုထိန်းသိမ်းဖို့အတွက်အရေးကြီးသတင်းစကားပါဖို့ဖြစ်တယ်လို့တရိတ်ဆန်ယုံမန်နေဂျာကပြောပါတယ်ရှင
်။ဂျာမနီနိုင်ငံကမြို့လေးတစ်ခုမှာလည်းနှင်းစင်ကျင်းပမြဲဖြစ်တဲ့စန်တာဘိုးဘိုးကြီးတွေအပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။မီရှန်ဒော့ဖ်မြို့လေးမှာကျင်းပခဲ့တာဖြစ်ပြီးတော့စန်တာဝစ်ဆုံအနီရောင်တွေဝစ်ဆင်ထားကြသလိုနမ်ဘေးဝဲရတခြားမှာလည်းအားပေးသူတွေကရိုးရမဲလ်ဝိုင်းတွေကိုတိုက်ကျွေးခဲ့ကြပါဗျ။စန်တာဘိုးဘိုးကြီးဝစ်ဆုံဝစ်ဆင်ထားသူဘသူမဆိုပါဝင်ခွင့်ရှိပြီးတော့လူ900ကျော်လောက်ပါဝင်ခဲ့ကြပါဗျ။ကိုရိုနာကပ်ရောဂါကြောင့်နှစ်နှစ်ကြာရန်နာထားရတဲ့ဒီပွဲကိုအခုနှစ်မှပြန်ဆနိုင်ခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့14ချိန်မြောက်ကျင်းပတာဖြစ်ပါဗျ။1.5 km ကနေ 10 km အကွာဝေးရှိတဲ့အပြေးပြိုင်ပွဲအမျိုးမျိုးကိုလည်းသတ်မှတ်ရှင်ပြိုင်ခဲ့ကြပြီးတော့အသက်အရွယ်အမျိုးမျိုးအတွက်အုပ်စုအမျိုးမျိုးနဲ့ယောက်ျားမိန်းမအုပ်စုခွဲကြပြီးတော့လည်းစုအမျိုးမျိုးချီးမြှင့်ခဲ့ပါတယ်။ပြိုင်ပွဲအစနဲ့အဆုံးပန်းနိုင်နေရာဖြစ်တဲ့ Mission Dorf မြို့တော်ခမ်းမနေရာမှာလည်းချောကလက်တွေနဲ့ရိုးရမဲဝိုင်တွေကိုလည်းတိုက်ကျွေးခဲ့ကြပါတယ်ခင်ဗျာ။
သူကြဆက်များသတင်းများအစီအစဉ်ကိုကိုငင်းညက်နဲ့မခင်ဖြူတွေတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဥတ္တမောင်သားကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဥရောပအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကာကွယ်ဖို့အတွက်ရုရှားကတစ်စစ်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့သဗရာဟောင်းဒေဗစ်ထရီမက်ဗီဒက်ဖ်ကတင်းငွေတင်းကပြောလိုက်ပါတယ်။ဖြက်စီးအကောင်းဆုံးလက်နက်တွေကိုကျွန်တော်တို့တို့ထုတ်နေပါတယ်လို့မက်ဗီဒက်ဖ်က Telegram လူမှုစာမျက်နှာမှာရေးသားခဲ့တာပါ။ထိုင်ဝမ်ပုဂ္ဂိုလ်တွေကိုတရုတ်ကပိတ်ပင်တာဟာနိုင်ငံတကာကုန်သွယ်ရေးဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ကိုတမင်ခွဲခြားဆက်ဆံတာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဆူဆိုင်းချန်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မှာပဲထိုင်ဝမ်ကတင်ပို့ခဲ့တဲ့အရက်တချို့ကိုတရုတ်ကောက်ခွန်အာဏာပိုင်တွေကတင်ပို့ခွင့်ရုပ်ကြည့်ရက်ပစ်လိုက်တဲ့အကြောင်းထိုင်ဝမ်ဗန်ဒိုင်းဝန်ကြီးကပြောပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့အခြေချောက်ခံနေရတဲ့အခြေအနေမှာဂျပန်ဟာစီးရီးအသုံးစိတ်ကိုတွန်းပြဖို့လိုအပ်တယ်လို့ဂျပန်အာဏာရ Liberal Democratic Party ရဲ့မူဝါဒရေးရာအကြီးအကဲကိုအီချီဟိုက်ဂီဥဒါကတင်းကွေနေကထိုင်ဝမ်ခီးစီတွင်မှာပြောလိုက်ပါတယ်တရုတ်နိုင်ငံမှာဆွေးကလူတွေကိုအိမ်ထဲကနေအပြင်းမထွက်ဖက်နေကြဖို့ကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းလိုက်ချိန်မှာပဲကိုဗစ်ကူးစက်မှုတွေတိုးပွားများပြားလာနေပါတယ
်တင်းချင်းရုပ်ကိုဥတ္တမောင်တန်းချိန်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ TN1 တို့ဖြစ်ပါတယ် View American အတန်းရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတို့ပြီးတဲ့19 25 30နဲ့အိုင်လမီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာနောက်ရက်တိုင်းပါ
This program has come to you from the Voice of America, Washington.